2024ခုနှစ်ထဲမှာကမ္ဘာအပူချိန်ဟာဆန်းရင်းတင်းအဆင့်မြင့်တက်လာခဲ့တာဖြစ်ပြီးဆွေးင်ပွဲအပူချိန်အဆင့်ထိယာယီရောက်ခဲ့တယ်လို့မိုးလေဝသစောင့်ကြည့်ရေးအေဂျင်စီတွေကတောက်ကြနေမှာကြေညာပါတယ်။ဥရောပနဲ့ဂျပန်ကဥရောပရာသီဆိုင်ရာအစိုးရဌာန3ခုရဲ့ထောက်ပြချက်အရမနေ့2024အတွက်ကမ္ဘာဖြန့်မြောက်အပူချိန်ဟာ2023ဆန်းကျင်တင်းအပူချိန်ကိုကျော်သွားတာဖြစ်ပါတယ်။ဒါအပြင် 2015 ပါရီဥရောပရာသီသဘောတူစာချုပ်အရပြတ်မှတ်ထားနေတဲ့1800ခုနှစ်နောက်ပိုင်းကာလဆက်မှုခေတ်မတိုင်ခင်ကအပူချိန်ထက်1.5စင်တီဂရိတ်မကျော်လွန်ရင်ကန့်သက်ချက်ကိုလည်းကျော်လွန်သွားခဲ့တယ်လို့ပြောပါတယ်။တကယ်လို့သာကမ္ဘာပူချိန်ဟာဒီတိုင်းရေရှည်ဆက်ပြီးမြင့်တက်နေမယ်ဆိုရင်တော့လူသေဆုံးတာပျက်စီးတာမျိုးစိတ်တွေဆုံးရှုံးပျောက်ကွယ်တာနဲ့ရင်ဆိုင်ရဖို့ရှိသလိုပြည်လည်းရင်မျက်နှာပြင်နဲ့မြင့်တက်လာနိုင်တယ်လို့သိပ္ပံပညာရှင်တွေသတိပေးပါတယ်။အခုလိုကန့်သက်ချက်အပူချိန်ကျော်လွန်သွားခဲ့တာကပတ်တန်းတင်ထားသမျှသမိုင်းတစ်လျှောက်ပထမဆုံးချိန်လို့မိုးလေဝသစောင့်ကြည့်တိုင်းတားရဲ့အဖွဲ6ဖွဲ့အထက်က4ဖွဲ့ရဲ့တိုင်းတားချက်တွေကဖော်ပြပါတယ်။ဟုတ်ဆန်ကျင်တဲ့အပူချိန်မှတ်တမ်းတိုင်းတားတဲ့အဖွဲ့တွေကတော့ဥရောပကော်မရှင်ရဲ့ Copernicus မိုးလေဝသဌာန UK မိုးလေဝသဌာနဂျပန်မိုးလေဝသအေဂျင်စီနဲ့ပုဂ္ဂလိကအဖွဲ့စည်းတစ်ခုဖြစ်တဲ့ Barclays မြေကမ္ဘာအဖွဲ့တွေဖြစ်ပါတယ်။